ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာလူငယ်နှစ်ဦးကိုမြန်မာတန်ရုံဒုတိယကောင်စစ်ဝင်ဦးဆောင်တဲ့အဖွဲ့ကအာမခံရဖို့အတွက်ကြိုးစားခဲ့တာမှာကော့စမွေတရားရုံးကပထမဦးဆုံးအချိန်အဖြစ်နဲ့ပယ်ချလိုက်ပါတယ်ဒါပေမဲ့နောက်ထပ်အချက်အလက်တွေတရားပြင်ဆင်ပြီးထပ်မံရှောက်ထားသွားမယ့်အကြောင်းမြန်မာတန်ရုံတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကော့တောင်ကျွန်းမှာစက်တင်ဘာလ15ရက်နေ့ကဖြစ်ပွားခဲ့တဲ့ဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုမှာတရားခဏ်နေအဖြစ်မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုဆွဆွဲထားပြီးကော့စမွေအကျဉ်းထောင်မှာထိန်းသိမ်းထားတာပါပြီးခဲ့တဲ့ရုံချင်းကနေစပြီးအာမခံရှောက်ထားနိုင်ဖို့အတွက်အစိုးရရှေ့နေတွေကကန့်ကွက်စရာမရှိဘူးပြောခဲ့တာကြောင့်မြန်မာတန်ရုံရဲ့အထူးစုံစမ်းရေးကော်မတီရဲ့အဖွဲ့ခေါင်းဆောင်ဖြစ်တဲ့မြန်မာတန်ရုံရဲ့ဒုတိယကောင်စစ်ဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ26ရက်နေ့မှာတော့ကော့စမွေတရားရုံးမှာအာမခံရဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အာမခံရဖို့ကြိုးစားရမှာပယ်ချခံခဲ့ရကြောင်းဒုတိယကောင်စစ်ဝင်ဦးထွန်းအေးကဆိုပါတယ
်။ဆိုရအနေနဲ့ဒီကျွန်တော်ကနေဒီမှာတမကြီးနေကြချက်နဲ့ကျွန်တော်တို့ဆောင်ရွက်တာပေါ့ဆောင်ရွက်တဲ့ခါကျတော့ဒီမှုကဟိုအမှုကြီးဖြစ်တဲ့အတွက်ကြောင့်တပိုင်းပြီးတော့နိုင်ငံသားဖြစ်တာတပိုင်းပေါ့အဲ့ဒါကြီးအဲ့ဒီအခြေခံတွေကြောင့်ပေါ့တို့ဒီခါတော့တို့ကဆရာကိုရိချိုက်လုပ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဒီထပ်စူးစမ်းမှာပါကျွန်တော်တို့မှာဒီတမကြီးစီယူကြလေးပြန်တင်ပြပြီးတော့မှရှင်းနေများကောင်စီတွေနဲ့ကျွန်တော်ပြန်ညှိနှိုင်းပြီးတော့မှဟိုကျွန်တော်တို့ဒီထပ်စူးစမ်းဖို့ရှိပါတယ်ကျွန်တော်ဆောင်ပါလေကျွန်တော်အလုံးကတော့တွေ့ကြရတယ်လေဒီမြူရာလတ်တော်ကိုစလေအပွဲကအချံပေးဟိုမြောက်လဲပါလေလူကြီးမြောက်ကိုကျွန်တော်တို့လည်းတွေ့အလုံးတွေ့ကြတယ်ကလေးတွေကအလုံးချင်းနေကောင်းပါလေသူတို့လည်းပြောပြောဆင်းဆင်းဟိုလန်းလန်းဆန်းဆန်းပဲသူတို့ကလည်းသူတို့ကတော့ဒီလူကြီးတွေရှိမှလည်းဆက်မှန်ပြီးတော့မှကျွန်တော်ပြောတဲ့ဖေမီနဲ့တွေ့တော့မှပြောတဲ့အတိုင်းပြောတဲ့အတိုင်းမှာပဲသူတို့မလုပ်ပါဘူးဆိုတာသူတို့လည်းအဖြစ် confirm လုပ်ပါလေ
မြန်မာလူငယ်နှစ်ဦးဟာကော့စမွေအကျဉ်းထောင်မှာချုံနောင်ခံနိုင်ရတာကြောင့်သူတို့ကိုအာမခံနဲ့ထုတ်ပြီးရင်မြန်မာတန်ရုံထဲမှာထားဖို့အတွက်နဲ့ဒုတိယကောင်စစ်ဝင်ကိုယ်တိုင်အာမခံကြောင်းတရားရုံးမှာတင်ပြခဲ့တယ်ဆိုပြီးမြန်မာလူသမားရေးဆောင်ရွက်နေသူဦးကျော်တောင်းကလည်းဆိုပါတယ
်ဒီနေရာကိုတန်ရုံထဲမှာထားပါမယ်အဲတရားရုံးရှင်းတဲ့ကိုလာပြီးတော့ပို့ပါမယ်နောက်ပြီးတော့တန်ရုံကဒီကျွန်တော်တို့အထူးစွမ်းဆောင်ရေးကော်မတီရဲ့ဖွဲ့စည်းကောင်ဖြစ်တဲ့ဦးထွန်းရဲ့ဟာဒီတန်ရုံရဲ့ကိုယ်စားလှယ်ချက်ဖြစ်ပါတယ်သူကတာဝန်ယူပါတယ်တာဝန်ခံပါတယ်ဆိုပြီးတော့ကျွန်တော်တို့ရှင်းပြပြီးကြံစည်ချက်ခံသွားကြတာပေါ့လေဆိုတော့ဒါပေမဲ့မရခဲ့ဘူးပေါ့
ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မြန်မာနိုင်ငံကအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဟာထိုင်းတက္ကသိုလ်တစ်ခုဖြစ်တဲ့ရကဟန်ယူနီဗာစီတီကပေးတဲ့ဘွဲ့တစ်ခုကိုလက်ခံရယူရင်ထိုင်းနိုင်ငံကိုချစ်ကြည်ရေးခရီးစဉ်လာရောက်ခဲ့ပါတယ်။ခရီးစဉ်အတွင်းမှာထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့လည်းတွေ့ဆုံခဲ့ပြီးလက်ကျွန်းလူတက်မှုနဲ့ထိမ့်သိမ့်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အရေးနဲ့ပတ်သက်လို့တရားမျှတမှုရှိဖို့နဲ့အာမခံထုချေခွင့်ရဖို့အတွက်ပြောဆိုခဲ့ပါတယ်။ဒီနေ့မှာပဲအမျိုးသားလွတ်တော်ကအကြံပေးနှစ်ဦးဟာမြန်မာတန်ရုံကိုယ်စားလှယ်အဖွဲ့နဲ့အတူမြန်မာလူငယ်တွေကိုတွေ့ဆုံခဲ့တာပါ။လက်ကျွန်းလူတက်မှုဟာနှစ်ပတ်ကြာတဲ့အထိတရားခဏ်နေဖမ်းဆီးနိုင်ခဲ့ခြင်းမရှိတဲ့အပေါ်မှာအများဝေဖန်ခံနေရတဲ့အမှုလည်းဖြစ်ပါတယ်။ဒီနောက်မှာတော့မြန်မာလူငယ်နှစ်ဦးဟာသူတို့တက်ပါတယ်ဆိုတာကိုဝန်ခံကြောင်းထိုင်းရနာပိုင်းတွေကထုတ်ပြန်ခဲ့ပါတယ်။မြန်မာတန်ရုံကအထူးစုံစမ်းရေးအဖွဲ့ကတော့လူငယ်တွေကိုအကျဉ်းထောင်မှာလိုက်လံတွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာလူငယ်တွေဟာချင်းချောက်မှုနှိပ်စက်ခံရမှုတွေကြောင့်ဝန်ခံရတာဖြစ်ကြောင်းသူတို့လွတ်မြောက်အောင်ကြိုးစားဆောင်ရွက်ပေးဖို့ပြောဆိုခဲ့ပါတယ်။သူတို့လွတ်မြောက်ရေးအတွက်ထိုင်းနိုင်ငံရဲ့လူ့အခွင့်အရေးကော်မတီထိုင်းရှင်းနေများကောင်စီကလည်းလိုက်ပါဆောင်ရွက်ပေးနေပြီးနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ထွက်ဆိုရတယ်ဆိုပြီးတန်တရားရှိတဲ့အတွက်ရှင်းနေ12ဦးပါတဲ့မြန်မာတန်ရုံကကိုယ်စားလှယ်တွေဟာထိုင်းအထူးစုံစမ်းရေးဌာန DSI ကိုအမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်ရှင်။